ိုင်ငံတော်အကြီးအကျယ်ပြည့်စည်တဲ့အမှုနဲ့အမှုဖွင့်ခံထားရတဲ့ဆရာတော်ဦးဝီရသူကတန်ခမဟာနာဂကဓမ္မဆက်နဲ့ခေါ်ယူမဲ့အချိန်ကိုစောင့်ဆိုင်းနေတာဖြစ်ပြီးဝရမ်းမင်းမဟုတ်ပါဘူးလို့မိန့်ကြပါတယ်။ဦးဝီရသူကမီဒီယာတွေကိုရင်ညွှန်းပြီးမိန့်ကြသွားတာပါ
။ကျုပ်လာတာကဓမ္မဆက်ရဲ့အဆုံးအမကိုခိုင်းဖို့လာတာ။ဓမ္မဆက်ရဲ့အဆုံးအမကိုခိုင်းလာတဲ့အချိန်ကျမှပဲ။ဘောင်ဝရဆိုတာတည်ရတာ။ဘောင်ဝရရဲ့နောက်ဆုံးရက်ကိုကြည့်လိုက်တော့လည်းပဲ၄ရက်နေဖြစ်နေတယ်။၄ရက်နေရုံချင်း။အဲ့တော့ဥစဉ်၃ရက်နေမှာဖောက်ခံမှုစီစဉ်ပြီးတာ။ဘလောက်ဒီစီစဉ်ပြီးသားလဲဆိုလို့ရှိရင်တပည့်တယောက်ကိုဟိုအဝတ်အစားတွေရောအရင်ခါတွေရောအသုံးဆောင်တွေရောအကုန်လုံးဝယ်ခိုင်းထားတာဗျာ
အရင်တုန်းကလည်းဓမ္မဆက်ကအဆုံးအမကိုနှစ်ကြိမ်တိတိခံပူးပြီးအခုလည်းခံယူဖို့လာတာပါအခုပြက်ကွက်သွားတယ်လို့မိန့်ပါတယ်ဆရာတော်ဦးဝရသူကိုကြောက်တရားမျိုးနယ်မှာပြုလုပ်တဲ့ဟောပြောပွဲနဲ့ပတ်သက်ပြီးလူမှုရေးကိစ္စတွေမှာပါဝင်ခြင်းမပြုဖို့ဩဝါဒပေးရေးကိုမေလ30ရက်နေ့မှာရန်ကုန်တိုင်းတန်ခါနာကယုံကိုလာအောင်ဖို့ဆင့်ကော်ထားပါတယ်။ဒါပေမဲ့မေလ29ရက်နေ့ညနေပိုင်းမှာပဲဥပိ္ပဒသူကိုဩဝါဒပေးဖို့ခေါ်ယူထားတာကိုအခြေအနေအရဆိုင်းငံ့လိုက်တယ်လို့တာတရိုင်းနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဥပိ္ပဒသူရဲ့မေလ5ရက်နေ့ရန်ကုန်မှာဟောပြောချက်တွေဟာအုပ်ချုပ်ရေးအပါဝင်မန္တန်ကြီး3ရက်ကိုစော်ကားပြောဆိုပြီးဆဲဆိုတဲ့စကားရက်တွေပါဝင်နေဆိုပြီးရန်ကုန်တိုင်းအနောက်ပိုင်းခရိုင်အုပ်ချုပ်ရေးမှုကနိုင်ငံတော်အကြီးအကျယ်ပြည့်စည်တဲ့အမှုပုံမှန်124ကကြီးနဲ့မေလ28ရက်နေ့ကတရားရုံးကိုဥတိုက်လျှောက်ထားခဲ့တာကိုတရားရုံးကလက်ခံကဖန်ဝန်းထုတ်ပေးခဲ့ပြီးဇွန်လ4ရက်နေ့ကိုဖန်ဝန်းရဲ့နောက်ဆုံးရက်အဖြစ်သတ်မှတ်ခဲ့ပါတယ်။ဇွန်လ4ရက်နေ့မှာတော့ပြည်သူ့ရဲတပ်ဖွဲ့အပြင်တာဝန်သိပြည်သူတွေပါဘယ်နေရာမှာမဆိုဖမ်းဆီးခွင့်ရရှိတဲ့ရာဇဝတ်အထွေထွေအမှုအနေနဲ့ဝရမ်းထပ်ပြီးထုတ်လိုက်ပါတယ်။ဒါပြင်ရုံးချင်းကိုလည်းဇွန်လ17ရက်နေ့ကိုဆက်လက်ချင်းဆူလိုက်ပါရခင်ဗျာ